မေရိကန်မြန်မာဆက်ဆံရေးထိုးတက်ကောင်းမွန်စေခြင်းနဲ့ဆိုရင်နိုင်ငံရေးအချင်းသားအားလုံးကိုလွှတ်ပေးရမှာဖြစ်ပြီးတော့နိုင်ငံရေးအချင်းသားအားလုံးလွှတ်ပေးဖို့ကိစ္စဟာမြန်မာအစိုးရဘက်ကတိုးတက်တဲ့ခြေလှမ်းတွေလှမ်းရမှာအရေးကြီးဆုံးအချက်တွေကတစ်ချက်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအချင်းသားတထောင်ကျော်ရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်နေစေဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းပြေဆုံးကိုတော့ဒေါက်ခင်မြို့သက်ကပြောပြပေးမှာပါရှင
်2012ခုနှစ်နှစ်အစပိုင်းမှာပဲမြန်မာအစိုးရအဖွဲ့ကတတိယအကြိမ်မြောက်လူငင်းချမ်းသာခွင့်ကိုထုတ်ပြန်ပေးလိုက်ပြီးအကျဉ်းသားတွေရဲ့ပြစ်ဒဏ်ရက်တွေကိုရှော့ပေါ့ပေးခဲ့ပါတယ်။မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်ပြီးလွှတ်ပေးဖို့နိုင်ငံတကာနဲ့တကွအမေရိကန်ပြည်ထောင်စုကပါတောင်းဆိုနေချိန်မှာတမရဦးသိန်းစိန်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဒီလူငင်းချမ်းသာခွင့်ကြောင့်နိုင်ငံရေးအကျဉ်းသားဘယ်နှယောက်လွတ်လာမလဲလို့အများကစောင့်ကြည့်ခဲ့ကြတာပါ။အခုမြန်မာအစိုးရရဲ့ဒီလူငင်းချမ်းသာခွင့်ကြောင့်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေတယောက်မှပါမလာတာတွေ့ရတဲ့အတွက်အမေရိကန်အစိုးရဘက်ကဒီလူငင်းချမ်းသာခွင့်နဲ့ပတ်သက်ပြီးဘယ်လိုမြင်လဲဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဗစ်တိုးရီယာနုလန်ကအခုလိုပြောပါတယ
် Our view is that even one political prisoner is one political prisoner too many. The secretary was very clear about that when she was in Naypyidaw and in Rangoon.We have seen this clemency order which has reduced some
နိုင်ငံရေးအကျဉ်းသားတယောက်ရှိလဲဒါဟာနိုင်ငံရေးအကျဉ်းသားပဲလို့မြင်ပါတယ်ဆိုတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးနေပြည်တော်ရောက်တုန်းကရောရန်ကုန်မှာရှိနေတုန်းကပါတည်တည်ချာချာပြောပြခဲ့ပါတယ်မြန်မာအစိုးရက January 2ရက်နေ့ကထုတ်ပြန်ခဲ့တဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်ဟာအကျဉ်းသားများအတွက်ပြစ်ဒဏ်ရဲ့လျှော့ပေါ်ပေးတဲ့ချမ်းသာခွင့်ဖြစ်ပါတယ်ဒီကြေညာချက်ကြောင့်နိုင်ငံရေးအကျဉ်းသား10ယောက်လောက်သာပြန်ပြီးလွတ်လာတာတွေ့ရပါတယ်သူတို့ကလည်းပြစ်ဒဏ်ရဲ့လျှော့ပေးလိုက်တဲ့အတွက်ရက်စီသွားလို့လွတ်လာတဲ့သူတွေပါမြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားကတထောင်ကျော်ကျော်ရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်နေစေဖြစ်ပါတယ်သူတို့ကိုချွင်းချက်မရှိအ мян ဆုံးပြန်ပြီးလွတ်ပေးဖို့မြန်မာအစိုးရကိုအမေရိကန်ကတောင်းဆိုပါတယ်ရှင
်နိုင်ငံရေးအကျဉ်းသားတွေကိုအခုထိမြန်မာအစိုးရကဖမ်းဆီးထိန်းသိမ်းထားတာအတွက်ချင်းချက်မရှိပြန်ပြီးလွှတ်ပေးဖို့တောင်းဆိုချက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်မကြာခင်ကမှမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးအမေရိကန်မြန်မာဆက်ဆံရေးကဏ္ဍတက်ဖွင့်လှစ်ဖို့အတွက်ကြိုးစားနေချိန်မှာလဲတောင်းဆိုခဲ့တာပါအမေရိကန်မြန်မာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မှုရှိစေဖို့အတွက်အမေရိကန်ဘက်ကတောင်းဆိုချက်တွေထဲမှာဒါဟာအရေးအကြီးဆုံးတောင်းဆိုချက်မို့အခုမြန်မာအစိုးရလှုပ်ဆောင်ချက်ဟာစီးပွားရေးပိတ်ဆို့အရေးယူဒဏ်ခတ်မှုလိုမျိုးအမေရိကန်နိုင်ငံဘက်ကပြန်လည်သုံးသပ်ရမယ့်ကိစ္စရပ်တွေဖြစ်လာစေဖို့အတွက်အထောက်အကူမဖြစ်စေဘူးလို့ဆိုပါတယ်
။ We made clear that it was one of the vital steps before which it would be difficult for us
နိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးဖို့ကိစ္စဟာမြန်မာအစိုးရဘက်ကတိုးတက်တဲ့ခြေလှမ်းတွေလှမ်းရမှာအရေးအကြီးဆုံးအချက်တွေကတစ်ချက်ဆိုတာကိုအမေရိကန်ပြည်ထောင်စုကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်အမေရိကန်အစိုးရဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတစုံတရာထူးခြားတဲ့ဆုံးဖြတ်ချက်မချမှတ်ခင်မြန်မာအစိုးရဘက်ကလှုပ်ဆောင်ရမှာလည်းဖြစ်ပါတယ်အခုလှုပ်ဆောင်ချက်ကတော့အမေရိကန်ပြည်ထောင်စုဘက်ကအပြောင်းလဲတွေလှုပ်လာဖို့အတွက်လှုပ်ဆောင်ချက်မျိုးမဟုတ်ပါဘူ
းဇန်နဝါရီလ3ရက်နေ့မှာပြန်ပြီးလွတ်မြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း30လောက်ပဲရှိတယ်လို့ရန်ကုန်ခြေဆိုင်ပုဂ္ဂလိကသတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။ထိုင်းခြေဆိုင် AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အတန်းမြန်မာနိုင်ငံကနေပြုစုထားတဲ့စည်းရုံးရတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားက1500ကျော်ရှိနေတာပါ။အခုချိန်ထိအစိုးရတစ်ဖွဲ့ကပေးတဲ့လူငင်းချမ်းသာခွင့်ကြောင့်လွတ်မြောက်လာသူအကျဉ်းသား2000ကျော်ထဲမှာနိုင်ငံရေးအကျဉ်းသားက300ကျော်ပဲရှိနေသေးပြီးကိုမင်းကိုနိုင်တို့လို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဥခွန်ထုံးတို့လိုတိုင်းရင်းသားခေါင်းဆောင်တွေနဲ့အရှင်ကံပီရတို့လို2009ခုနှစ်ရွှေဝါရောင်တန်ကရေးခင်းခေါင်းဆောင်တွေဟာအခုထိအကျဉ်းကျနေစေဖြစ်ပါတယ်